မြန်မာအကြက်တဲဖြစ်ရှင်ဖို့အာဆီယံအထူးကိုယ်စားလှယ်ခန့်အပ်လိုက်နိုင်တာကအာဆီယံသမိုင်းမှာပထမဆုံးတခြားနိုင်ငံရဲ့ပြည်ရင်းရေးဝင်ရောက်ဆောင်ရွက်နိုင်ဖို့အရေးပေါ်ဆုံးဖြတ်ချက်ဖြစ်တယ်လို့အာဆီယံအရွေးကြမ်းကျင်သူတွေကသုံးသပ်ကြပါတယ်။လက်ရှိအာဆီယံအလှည့်ကျအဥက္ကဋ္ဌဖြစ်တဲ့ဘရူနိုင်းနိုင်ငံရဲ့နိုင်ငံသားရေးထိပ်တန်းအရာရှိကိုအခုလိုခန့်အပ်လိုက်တာကနေနောက် ီအစဉ်ဆောင်ရွက်နေတဲ့အေရဝန်ယူဆုကိုခန့်အပ်မှုကနေမျှော်လင့်နိုင်တာတွေကိုထိုင်းဝန်ကြီးချုပ်ရဲ့အကြံပေးပနီတန်ဝါတနာယန်ကွန်နဲ့အာဆီယံရေးရာကျွမ်းသင်ကျွမ်းကျင်သူမမိုးသူစာတို့ကိုမေးမြန်းပြီးတော့ကိုဝင်းမင်းကတင်ဆက်ထားပါတယ်ရှင
်ဟုတ်ကဲ့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာရဲ့လုံခြုံရေးအကြံပေးကော်မတီဥက္ကဋ္ဌပမောက္ခပနီတန်ကအခုခံမှုရဲ့ရေးပါဝင်ကိုစတင်ပြပါမယ
်။ It is significant in two important issues.
အဓိကအရေးကြီးတာကနှစ်ခုပါ။တစ်ခုကတော့အရေးပေါ်လို့ဖို့အားလုံးကသဘောတူတာကိုထင်ရှားစေတဲ့အားလုံးသည့်အာဆီယံပုံစံနဲ့ပထမဦးဆုံးဖြစ်လာတာပါ။ပထမဦးဆုံးဆိုတာကအာဆီယံနိုင်ငံတစ်ခုရဲ့ပြည်တွင်းရေးကတခြားနိုင်ငံတွေကိုအများကြီးထိခိုက်လာတဲ့အခါမှာအာဆီယံရဲ့အမြင့်ဆုံးအဆင့်မှာဆုံးဖြတ်လိုက်တာကိုပါ။တစ်ဖက်မှာတော့လူအသက်ပေါင်းများစွာကိုကာကွယ်ပေးဖို့အခုလိုဆုံးဖြတ်ချက်မျိုးအိုးရင်ကလေးကဖြစ်ခဲ့ဖို့လူတွေအများကြီးမျှော်လင့်ခဲ့ကြပါတယ်။ဒါပေမဲ့အခုလည်းအာဆီယံခေါင်းဆောင်တွေအတွက်မကြုံစဘူးတိတ်အရေးပါတဲ့ဆုံးဖြတ်ချက်ပါပဲ
။ဒါအပြင်အခုခံမှုရဲ့စဉ်ဆက်မပြတ်အရေးပါပုံကလည်းစင်ကာပူခြေဆက် ICF Yusuf Ishak Institute ကအရှိတောင်အရှာလေးလာရေးဌာနရှိမြန်မာအစီအစဉ်ညှိနှိုင်းရေးမှုမမိုးသူစားကလည်း
ဒီအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌအနေအထားကိုမြန်မာနိုင်ငံအရေးကိစ္စကိုဝင်ရောက်ဖြည့်ရှင်းဖို့အတွက်အလွှဲအပြောင်းကြားမှာဆင်ဆက်မပြတ်အောင်ယူထားတယ်လို့သုံးသပ်မိပါတယ်။ဒါကြောင့်လဲဆိုတော့အခု February 1ရက်နေ့နောက်ပိုင်းအရေးကြီးတဲ့အခြေအနေတွေအားလုံးဒီ Brunei နိုင်ငံကနေပြီးတော့မှအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့နှစ်အချိန်ကာလမှာပေါ်ပေါက်ခဲ့တယ်ဆိုတဲ့အခါမှာဥဆောင်ပြီးတော့ဒီနှစ်အတွင်းမှာကိုင်တယ်ဖြည့်ရှင်းဖို့အတွက်အာဆီယံအတွင်းဒူညီစန္ဒအပြည့်နိုင်ဆုံးဖြတ်ပေးဖို့အတွက်အဓိကတာဝန်ကျတာကတော့ Brunei နိုင်ငံပဲဖြစ်ပါတယ်။ဒါပေမဲ့ဒီနှစ်ကွန်ပြီးရင်တော့2022ခုနှစ်အတွက်အလှည့်ကျဥက္ကဋ္ဌတာဝန်ယူရမှာကမ္ဘောဒီးယားနိုင်ငံနောက်ပြီးတော့မှအလှည့်ကျကြမှာတော့အင်ဒိုနီးရှားနိုင်ငံဖြစ်ပါတယ
်ဒီခံလိုက်မှုရဲ့နောက်တစ်ခုအရေးပါပုံကိုလည်းချူလာလောင်ကွန်တက္ကသိုလ်နိုင်ငံရေးသိပ္ပံဘာမော့ခပန်နီချန်ကဆက်ပြီ
း More importantly the efforts to help to work with
ပိုအရေးကြီးတာကမြန်မာနိုင်ငံကပူးပေါင်းကူညီပေးဖို့တည်င်းပတ်ပေါင်းများစွာစောင့်ဆိုင်းခဲ့ရာကနေအခုအထူးလမ်းကြောင်းတစ်ကိုတုံးပြီးနိုင်ငံရေးသွားဖို့အထူးကိုယ်စားလှယ်ရဲ့အဖွဲ့ကိုဖွဲ့ပြီးတာနဲ့အမြန်ဆုံးပြန်စဖြစ်လာနိုင်မှာပါ။နောက်ပြီးကုလသမဂ္ဂတို့အခြားဒေသဆိုင်ရာအဖွဲ့တွေနောက်ပြီးအစိုးရမဟုတ်တဲ့ NGO တွေဝိုင်းဝန်းကြိုးပမ်းပေးနေတာတွေကလည်းအထူးကိုယ်စားလှယ်အဖွဲ့နဲ့လက်တွဲလုပ်နိုင်တော့မှာပါ။နောက်ဆုံးတော့လက်တွဲမှာမြန်မာပြည်သူတွေနိုင်ငံရေးပါတီတွေနဲ့အရေးကြီးဆုံးကိစ္စကိုအလေးပေးလက်တွဲလုပ်သွားနိုင်တော့မှာပါ။အရေးကြီးဆုံးကတော့မကြခင်လအနည်းငယ်အတွင်းပြဿနာတွေဖြေရှင်းပေးဖို့နိုင်ငံရေးအရကွဲပြားမှုအောက်ကအကြမ်းဖက်မှုတွေကိုဗစ်ကာယရောဂါဒဏ်တွေနဲ့နောက်ပြီးတော့ရေရှည်မှာရွေးကောက်ပွဲလုပ်ဖို့အထီးပေါ်လေ
ဒီနေရာမှာအခုခန့်လိုက်တဲ့အထူးကိုယ်စားလှယ်အီရာဝန်ရဲ့တကယ်တမ်းအရေးပါဖို့နဲ့လိုအပ်မှုကိုလည်းအာဆီယံကိုအနီးကပ်လေ့လာနေတဲ့မမိုးသူစားက
အမှန်မှန်တော့သူကနိုင်ငံခြားရေးဝန်ကြီးကိုတာဝန်ယူထားတဲ့သူတစ်ယောက်ဖြစ်ပါတယ်။ဒါကြောင့်လဲဆိုတော့ Brunei နိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးဦးဆောင်ယူထားတာကတော့ဆူတန်ကြီးပဲဖြစ်ပါတယ်။ဒါပေမဲ့ဆူတန်ဟာဆနောဘောဂီယာသည် Brunei နိုင်ငံရဲ့ကောင်းဆောင်ဖြစ်တဲ့အစိုးရအကြီးအကဲဖြစ်တဲ့ဆိုတဲ့အခါမှာနိုင်ငံခြားရေးဝန်ကြီးအဆင့်အစည်းအဝေးတွေမှာတော့ဒီဒါတိုအီရာဝန်ယူဆော့ဖ်ကနေပဲနိုင်ငံခြားရေးဝန်ကြီးတာဝန်ကိုယူပြီးတော့လှုပ်ဆောင်နေတဲ့သူဖြစ်ပါတယ်။အဲဒီတော့ဒီနေရာမှာလည်း envoy တယောက်တည်းတူတယောက်တည်းနဲ့ဖြည့်ရှင်းနိုင်မဲ့အနေအထားမှာမရှိတဲ့အတွက်ကြောင့်မလို့လဲဝိုင်းဝန်းပန့်ဖို့အကြံပြုပေးမဲ့တခြားအဖွဲ့ဝင်တွေကိုလည်းတာဝန်တွေပေးဖို့လိုအပ်တယ်လို့လည်းမြင်ပါတယ
်။အဲဒီတော့အခုအာဆီယံအထူးကိုယ်စားလှယ်အနေနဲ့အရေးကြီးဆုံးဘာစလုပ်တင်ပါလဲလို့မေးရမှာဒေါက်တာပန်နီတန်က
မြန်မာနိုင်ငံနဲ့တွားဖို့ရယ်ပါတီပေါင်းစုံနဲ့တွေ့ဖို့အထူးသဖြင့်တော့ရသားအတိုက်ခံပါတီတွေနဲ့တွေ့ဖို့အခုချက်ချင်းလမ်းပြမြေပုံစတင်ပြင်ဆင်ဖို့ပါအဓိကကတော့မြန်မာပြည်သူတွေအကြီးအကျယ်ခံစားနေရတဲ့ လူသားချင်းစာနာမှုဆိုင်ရာပြဿနာတွေဖြစ်တဲ့အကြမ်းဖက်မှုတွေ၊ကိုဗစ်ကရောဂါအခုပြန့်နှံ့နေတာတွေအတွက်ပါကူညီဖြည့်ဆင်းပေးဖို့လမ်းကြောင်းပေါ်လာဖို့ပါပဲ။ထိုင်းအပါအဝင်နိုင်ငံပေါင်းများစွာမှာကိုဗစ် -19 တန်းတကယ်ခံစားနေရပေမဲ့ဒါကိုအားလုံးဝိုင်းကူညီဖို့အဆင့်ပါ။မြန်မာနိုင်ငံသားတွေကထိုင်းအပါအဝင်နိုင်ငံများစွာမှာပြန့်နှံ့နေထိုင်နေတာကြောင့်သူတို့ကိုအာဆီယံနိုင်ငံသားတွေအဖြစ်သဘောထားပြီးအမြန်ဆုံးကူညီပေးတဲ့ချိန်ရောက်ပါပြီ
။ဒါအပြင်မဘိုးသူသားကလည်း
ရှေ့လျှောက်ကတော့အချိန်ရောအားစိုက်မှုရောအများကြီးလိုအပ်ပါလိမ့်မယ်။အခုလက်ရှိအနေအထားမှာတော့မြန်မာနိုင်ငံမှာအဓိကလိုအပ်နေတာဒီလူသားချင်းစာနာမှုဆိုင်ရာအကူအညီအထူးသဖြင့်ကိုဗစ်ကိစ္စလိုအပ်နေတဲ့ဆေးဝါးအကူအညီဦးစားပေးမယ်။အရေးအကြီးဆုံးပထမဦးဆုံးမြန်မာနိုင်ငံမှာအသီးသီးခံစားနေရတဲ့အနေအထားတွေအရေးကြီးတဲ့သဘောထားတွေစံတာတွေအားလုံးကိုရယူနားလည်နိုင်ဖို့အတွက်ကပထမဆုံးသူစူးစမ်းရပါ
တကယ်တော့မြမရေအာဆီယံအရှေ့တောင်အာရှနိုင်ငံများအဖွဲ့ရဲ့လှုပ်ဆောင်မှုတွေကနှောင့်နှေးလွန်းတယ်လို့ဝေဖန်သူတွေကပြောနေချိန်မှာတရုတ်နဲ့အမေရိကန်နောက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်းဝိုင်းဘက်ကတော့အာဆီယံကိုရှေ့ကနေဦးဆောင်ဖို့တိုက်တွန်းနေကြပါတယ်ခင်ဗျ